သာသနာတော်သက်ကြေ2559ခုနှစ်ခောဇာသက်ကြေ1389ခုနှစ်ဒုတိယဝါဇူလဇန်3ရက်ခရစ်နှစ်2015ခုဇူလိုင်လ19ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလင်ကြီးကောင်တီဆန်ဂေဘရီယယ်စီတီဒေါက်တာမောင်မောင်ဒေါ်မီယုသမီးမချူတဲ့မောင်မိသားစုများ၏ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရွှေမင်းဝန်ဆရာတော်ဤမာတတိပဋ္ဌာန်ဝိပဿနာ၅ရက်တရားစခန်းအောင်ပွဲတရားအောင်ပွဲမှာအလုံးပြည့်ပြည့်သမျှကုသိုလ်အစုစုတွေကိုရည်စဲသွင်းချပြီးတော့အမြတ်တမ်းပေးဝေပေးမှဖြစ်ပါတယ်ဒီစကံကြီးတရားစကံဖြစ်မြောက်ဖို့အတွက်ဆိုတာလည်းပဲလွယ်လွယ်ကူကူနဲ့ဖြစ်မြောက်ရတာမဟုတ်ပါဘူးတရားစကံဖြစ်မြောက်ဖို့အတွက်ရည်တည်စီစဉ်ရရင်နောက်ဆရာတော်ပြင့်ဖို့အတွက်လေရင်ခရီးစဉ်ဖြစ်တဲ့လေရင်လက်မှတ်တွေဝယ်ယူလှူဒါန်းရရင်နောက်ဓမ္မယုံကြီးကိုလည်းပဲတရားအားထုတ်ကြတဲ့ပုဂ္ဂိုလ်များစိတ်ကြည်ကြည်လင်းလင်းနဲ့စိတ်အေးချမ်းချမ်းတရားဘာဝနာတွေပွားများအားထုတ်နိုင်ဖို့အတွက်အားလုံးတန်ရှင်ရေဝေယဝတ်စာရင်းနဲ့ဆောင်ရွက်ကြရ။နောက်တရားစခန်းဝင်ကြတဲ့ယောဂီသူတော်ရှင်များကိုလည်းတရားကိုအေးချမ်းချမ်းနှလုံးသွင်းရှုပွားအားထုတ်နိုင်ဖို့အတွက်စွမ်းဝေယဝဇ္ဇာတွေဆောင်ရရတယ်စွမ်းဝေယဝဇ္ဇာဆိုရင်လည်းပဲခုဓမ္မယုံမာကြီးဖြစ်တဲ့ဓမ္မယုံတော်မီယုကဥစည်းပြီးတော့နတ်နဲ့အာယုညက်နေလူလင်းသေးမရှိအောင်အားလုံးစီမံပြီးတော့ဆောင်ရွက်ပြီးလူတန်းညတဲ့ကုသိုလ်ရှင်များကလည်းပဲဘုန်းကြီးရောက်တာ13ရက်နေရစရောက်တာဆိုတော့ယနေ့တန်အောင်ဆိုရင်ခုနှစ်ရက်တိုင်နေမှာအာယုဇွမ်းနေနေဇွမ်းနေညနေပိုင်းမှလည်းပဲအာဟာရဒါနတွေခုနှစ်ရက်တိုင်တိုင်ဆက်ကလူတန်းညတကယ်လို့စားရည်တောက်ရည်အတွက်သာတရားထုတ်တဲ့ပုဂ္ဂိုလ်ကကိုယ်တိုင်စီမံဖန်တီးဆောင်ရွက်နေရရင်တရားကိုအေးအေးဆေးဆေးအားထုတ်နိုင်မှာမဟုတ်ဘူးလေအခုတရားအားထုတ်တဲ့ခါကာလမှာအေးချမ်းချမ်းနဲ့တရားကိုယ်သာအာယုံဆိုင်ပြီးတော့နှလုံးသွင်းရှုပွားနိုင်ဖို့အတွက်အခုဒေါက်တာမောင်မောင်တို့ဒေါ်မီယုတို့သမီးမချုပ်သင်းမောင်တို့မိသားစုများကယောဂီသူတော်စင်များရဲ့စားရည်တောက်ရည်နေထိုင်ရေးအားလုံးအဆစအရာရာတာဝန်ယူပြီးတော့ဆောင်ရွက်ပေးတယ်လူတန်းညတဲ့စေရနာရှင်များကလည်းပဲတရားတရားထက်ထက်တန်တန်နဲ့လူတန်းညဒါကြောင့်မို့အဲ့ဒီလိုလူတန်းလို့တရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေအားလည်းပဲ၅ရက်တန်တန်အထုတ်တဲ့ခါကလည်းမှကျူကျူဆန်းဆန်းလေးအထုတ်နေကြတာကိုလည်းတွေ့ရပါတယ်အဲ့လိုအထုတ်နိုင်တဲ့အတွက်တရားသိဉာဏ်တွေရမသွားသေးတောင်မှစိတ်တည်ငြိမ်မှုတမာရီလေးတော့အထိုင်လျောက်ရသွားပါတယ်ပါရမီလည်းရှိလို့တကယ်ကြိုးစားတဲ့ပုဂ္ဂိုလ်ဆိုရင်၃ရက်လောက်အားထုတ်ရင်တောင်ဥရိယဘုရားညံကိုရောက်တယ်လို့ကျေးဇူးရှင်မာဇီဆရာတော်ဘုရားကြီးကသတိပဋ္ဌာန်အခြေခံတရားတော်ထဲမှာဆရာတော်ဘုရားကြီးထုတ်ပြီးပြောထားတာရှိပါတယ်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးစိတ်ကိုဇတိယရွာမှာစပြီးတော့တရားပေးတရားပြအဲ့ဒီချိန်တုန်းကဒီသတိပဋ္ဌာန်တရားကိုရန်ရှင်လူတိုင်းဟာလက်ခံသေးတာမဟုတ်တော့အဲဒီမှာအာထုတ်တဲ့ပုဂ္ဂိုလ်တွေကလည်းတောထဲမှာတရားပြမဲ့ပုဂ္ဂိုလ်ကလည်းပဲတောထဲမှာသွားပြီးတရားပြဘုန်းကြီးတို့စိတ်ခွန်ရွာဆိုရင်လည်းပဲရွာကြီးဟာအင်ဂျီ1900ကျော်ရှိပါတယ်ဒါရှိခိကအခုချိန်ဆိုရင်တော့အများကြီးတိုးနေလောက်ပါအဲဒီစိတ်ခွန်ရွာရဲ့အနောက်ဘက်မှာအကျောင်းပြက်ကုန်းကြီးတစ်ခုရှိပါတယ် ဘယ်သူမှမသွားရဘူးကြောင်းပြက်ကိုကြီးဆိုတော့အဲ့ဒီမှာသွားပြီးအာထုတ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအဲ့ဒီကြောင်းပြက်ကိုကြီးမှာသွားကျေးဇူးတော်ရှင်ပါစီဆရာတော်ဘုရားကြီးကလည်းပဲဒီကြောင်းပြက်ကိုကြီးမှာပဲသွားပြီးတော့တရားပြပေးတာအာထုတ်တဲ့ပုဂ္ဂိုလ်ကလည်းပဲကိုယ့်ရဲ့နှွားလေးတွေဆွဲလို့အာထုတ်မယ်ဆိုပြီးတော့တနေ့ကိုကွမ်းကတရားဆစ်လေးတလေးတောက်မယ်ပေါ့တရားလေးနားတဲ့အချိန်လေးမှာဆစ်လေးတောက်မယ်ကွန်စားမယ်ပေါ့အဲ့ဒီလိုနဲ့တရားအာထုတ်တဲ့နေရာလာပြီးတော့ဆရာတော်ဘုရားကြီးကတရားပြပေးအဲ့ဒီအာထုတ်တဲ့ဒကာတွေကတရားအာထုတ်၃ဦးလို့ဆိုပါတယ်စာပြအာထုတ်တယ်အဲ့ဒီမှာဒီတရားကိုဘလောက်ထိအောင်သူတို့ကြိုးစားလဲဆိုရင်သူတို့အင်မတန်ကြိုက်တဲ့ဆစ်လေးကွန်းတောက်ဖို့ယူလာတာတဖွာမှမဖွာမိလိုက်ဘူးကွန်းလည်းမစားလိုက်မိတရားပဲထိုင်ပြီးတော့ရှုမှတ်လိုက်စဉ်းစားလျှောက်ရှုမှတ်လိုက်နဲ့ရှုမှတ်ပြီးတော့ဆရာတော်ဘုရားကြီးကိုတရားနဲ့အတွေ့အထိလျှောက်တဲ့အခါကျတော့ဒီပုဂ္ဂိုလ်ကြီးဟာတရားရဲ့အတွေ့အကြုံလည်းမရှိဘူးတရားဆိုတာဘုန်းကြီးတို့အဲ့ဒီဘက်မှာတရားပြပေးတဲ့ပုဂ္ဂိုလ်လည်းမရှိဘူးတော့ဒီလိုတရားတွေဝိပဿနာတရားတွေမနာဘူးကြဘူးပေါ့အဲ့ဒီအချိန်မှာပဲဆရာတော်ဘုရားကြီးမင်းရှိတယ်အဲ့ဒီပုဂ္ဂိုလ်တွေကနှစ်ယောက်ဟာဥရိယဘုရားညာကောင်းကောင်းဖြစ်တယ်ရုပ်နာရဲ့အဖြစ်ပြက်တွေကိုရှင်းရှင်းလင်းလင်းကိုသူတို့တွေ့ကြတယ်ရုပ်နာရဲ့အဖြစ်ပြက်တွေရှင်းလင်းလင်းသိကြတယ်တတ္တတရားတွေကလည်းပဲအင်မတန်မှထက်သန်ကြဒါကြောင့်ဘုန်းကြီးတို့ယောဂီများလည်းပဲမိမိတို့ကိုယ်၌ကလည်းကြိုးစားလို့လေ့ကျင့်ရှိပါရမီလည်းပြည့်စုံမယ်ဆိုရင်တော့ဒီငါးရဲ့အတွင်းမှာအဖြစ်အပျက်ကိုသိမြင်နိုင်လောက်တဲ့ဥရိယဘယဉာဏ်မျိုးရနိုင်မှာဒီဉာဏ်တော့ရတယ်ဆိုရင်ပဲမြတ်စွာဘုရားရဲ့သာသနာတော်နဲ့တွေ့ရကြုံတ်သွားပြီလူဖြစ်ရကြုံတ်ပြီအသက်ရှိရှိနေရကြုံတ်သွားပြီကျောင်းမြတ်စွာဘုရားဟောတာရောစာဝတ္တတံဇီဝေအပတ္တံဥဒယပယံဧကဟံဇီဝိတံတေယောပတ္တောဥဒယပယံရောစာပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥရိယပယံယခုလိုပြစ္ဆုတ်ပံတည်ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာ၂ပါးတို့ဤဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုအပတ္တံအပတ္တံတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိတိမတွေ့မမြင်ရသည်ရှိသောဝန္တတံသင်္ချာတွေ့ကြုံနှစ်တရားကာလပါလုံးဇီဝေမပြတ်အစဉ်သက်ရှင်၍နေရပါတော်လေနတ်တိယောလူဖြစ်ရာကျိုးမနှယိုးအမှန်တည်သာရီယောဇပုဂ္ဂလောမြည်သူမဆိုခြင်းပုဂ္ဂိုလ်သည်ဥရိယဘယံယခုလိုပြစ္ဆုတ်ပံတည်ရ၌ပေါ်လာတဲ့ခန္ဓာ၅ပါးယုံနာ၂ပါးတို့ဤဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောကိုဝတ္တတောဝိပဿနာဉာဏ်ပညာဖြင့်ဧကံတိရိရှုမှတ်ပွားများအားထုတ်ရင်တွေ့မြင်ရသည်ရှိသောဧကံဇီဝိတံတနေ့တည်းရဲ့ဓမ္မနဲ့ပင်သက်ရှင်၍နေရပါတော်လင်တေယောသာသနာနှင့်တွေ့ကြုံရာကျိုးနှပ်ပါတဲ့ဖြင့်မပြတ်တစေမြတ်လာပါပေတည်းရုံနံရဲ့ဖြစ်ပြသဘောလေးကိုတည်တည်ချာချာဉာဏ်နဲ့တွေ့မြင်သွားပြီဆိုရင်တော့သာသနာတော်နဲ့တွေ့ရကြိုးလဲနှပ်ပြီးလူဖြစ်လူဘဝရကြိုးလဲနှပ်ပြီးအသက်ရှင်ရှင်နေရကြိုးလဲနှပ်ပါပြီ။ဒါကြောင့်အဲ့ဒီလိုနှပ်ဖို့အတွက်ခုဒီမှာဒီနေ့တရားစခန်းကြီးဖြစ်မြောက်အောင်ဆောင်ရွက်ကြတယ်။ဒေါက်တာဦးမောင်မောင်တို့၊ဒေါမေယူတို့၊သမီးမချုပ်သေးမောင်တို့၊မိသားစု။နောက်ဓမ္မစကုတ်ဓမ္မယုံရဲ့ဆောင်ရွက်ကြတဲ့မှုဆောင်များအဖွဲ့ဝင်များအားလုံးစုပေါင်းပြီးတော့ဒီတရားစခန်းကြီးပြည့်မြောက်အောင်ဆောင်ရွက်လို့ယောဂီများလည်းပဲတရားတွေမဟာသတိပဋ္ဌာန်ဝိပဿနာတရားတွေနာကြားခွင့်ကျင့်ပွားခွင့်အားထုတ်ခွင့်ရကြပြီ။ဘုန်းကြီးတို့လည်းပဲတရားတွေဟောပြောခွင့်ပြသခွင့်ရတဲ့အတွက်အားလုံးဆောင်ရွက်ကြတဲ့ပုဂ္ဂိုလ်များအားလုံးကိုဘုန်းကြီးများအထူးကျေးဇူးတင်ရှိပါတယ်။ဒီတရားစခန်းပွဲမှာလည်းပဲဆွမ်းလူဒါနတွေလူဒါညာတွေကုသိုလ်ရှင်များအာယုံစွာနေစွာညာနေအာဟာရဒါနလူဒါညာတွေကုသိုလ်ရှင်များအပြင်ဆရာတော်ဘုရားဓမ္မပူဇာအဖြစ်ဖြင့်ပူဇော်ကြတဲ့လူဒါညာတွေကုသိုလ်ရှင်များအားလုံးပေါ့ဒီကုသိုလ်တွေခொနည်းတာအတွင်းမှာတော့ဖြင့်ကုသိုလ်တွေများစွာရရှိသွားအထူးအဖြင့်ဝါစုကာလဝါဥချိန်ကာလဆိုတာယန္တန်ကတော်များဝါစုသင်္ကန်းတွေဆက်ကကြ အဲ့ဝါစုသင်္ကန်းနေဆက်ကတလို့ဒီကနေ့ဓမ္မဆက်ကူမိသားစုများလည်းပဲမြတ်စွာဘုရားရှင်ရဲ့ကိုယ်စတော်စားရုပ်ဝန်းစင်းတို့တော်မြတ်များကိုရွှေသင်္ကန်းများဆက်ကပ်ပြီးတော့လှူဒန်းကြတယ်ဒါဝါဟုချိန်ကာကာလနဲ့လဲကန့်ညီနေလို့အင်မတန်ကိုသိလျော်ပါအဲ့ဓမ္မဆက်ကူမိသားစုနဲ့ကိုယ်စော်မြင့်တို့ဒေါက်တာအောင်မျိုးမင်းတို့ဆောင်ရွက်ကြပြီးတော့ဓမ္မရန်ဒီရွှေသင်္ကန်းကတ်လူပူဇော်ခြင်းမှုကိုဘုန်းကြီးတို့တရားစခန်းစပြီးနှစ်ရက်လောက်နေတဲ့နေ့ကစပြီးတော့ဒီမှာနေနေညညရသော်ဘုရားရှင်ရဲ့ကိုယ်စတော်စားရုပ်ပွားဆင်းတူတော်မြတ်များကိုရွှေသင်္ကန်းများကတ်လူနေကြဒါရီဟာလည်းပဲမိမိတို့မိသားစုများရဲ့အိမ်မှာဒီဘုရားကပြာရှင်ရဲ့ကိုယ်စတော်စားရုပ်ပွားဆင်းတို့မြတ်များအယောင်ဆင်းညွညွမိန်မိန်နဲ့ဒီမှာဆိုတော့ကိုယ်နိုင်ငံလည်းမဟုတ်တော့ဘာမှလုတ်တက်ကြလည်းမဟုတ်လုတ်ပြီးဇာလည်းမရှိအဲ့ဒါလေးကိုဒီမှာအထုပါရမီဖြည့်တဲ့နေရာအဖြစ်ဓမ္မစကုမိသားစုနဲ့ကိုယ်စတော်မင်းတို့ဒေါက်တာအောင်မျိုးမင်းတို့ကမိမိတို့အိမ်မှာရှိတဲ့ရုပ်ပွားဆင်းတို့များကိုရောင်တော်များဖွင့်လို့တဲ့ပုဂ္ဂိုလ်များရွှေသင်္ကန်းများကန့်လူတဲ့ပုဂ္ဂိုလ်များကိုလူဒါနပြုတ်ပြီးတော့အာလုံကုသိုလ်ယူနေပါလေဆိုပြီးတော့အဲ့ဒီမှာကျင်ညာလိုက်တဲ့အခါကလည်းကြတော့မိမိတို့အိမ်မှာရှိတဲ့ပူဇော်ကိုးကွယ်ပြီးတော့နေကြတယ်ရုပ်ပွားဆင်းတို့တော်များကိုလာပြီးပို့ကြတော့ရုပ်ပွားဆင်းတို့တော်စုတွေလည်းများကြီးပါအဲ့ဒီမှာရှုသင်္ကန်းများကတ်လူပူဇော်တော့တခါတည်းကြီးညိုဝယ်ဖြစ်လာတာလေးကိုဘုရားဟိုမြတ်စွာဘုရားလက်ထတော်ခကလယဟန်တော်တပန်းကိုတကုတ်တမြများကသင်္ကန်းတွေကိုချွတ်ယူလိုက်အဝတ်ထည်လဲရှားပါလို့ဖြစ်မှာပေါ့အဲဒီမှာသင်္ကန်းတွေကိုချွတ်ယူလိုက်တော့အဲဒီပြည့်စုံကဗုဒ္ဓရှင်မြတ်ယဟန်တာတစ်ခွတ်တစ်ရွတ်တွေကိုအာလုံခန္ဓာကိုယ်ကိုရစ်ပန်းပြီးတော့အဲဒီမှာခရီးကြွခရီးကြွတဲ့အခါမှာကလေးမလေးတယောက်ကလည်းဝပန်းတဲ့ပစိုးကိုဝှချင်တယ်အဲ့ဒီမှာဝပန်းတဲ့ဝှပြီးတော့တောင်ထိပ်နက်ကပွဲတပင်းကြီးဆင်းရင်ချင်းပါတဲ့ခမ်းမပြောပြောပါပါဝတ်သက်စားတဲ့ဆင်နှွှဲကျင်တော့မိဘများပူဇာတဲ့အခါကျတော့မိဘများငါတို့ကတော့ဝယ်မပေးနိုင်ဘူးတင်းတကယ်လို့ဝှချင်ရင်တထေးအိမ်မှာသွားပြီးတော့ကျွန်ခံပြီးတော့မှအဲ့ဒီဝစားရအဲ့ဒီဝစားကိုအဲ့ဒီကျမှဝှပြီးတော့ဆိုတော့ဒီလိုဆိုရင်လည်းပဲဒီဝစားကိုဝှချင်တဲ့အတွက်ကြောင့်တထေးအိမ်မှာသွားသွားတဲ့အခါတထေးက3နှစ်ကျွန်ခံရမယ်။ဒါဝတ်စုံလေးတစ်စုံဝတ်ဖို့အတွက်3နှစ်ကျွန်ခံရ။သူကလည်းကျွန်ခံမယ်။ကျွန်ခံပြီးတော့အဲ့ဒီမှာဒီဝတ်စာကိုဝတ်မယ်ဆိုတော့အလုတ်ကင်ဝင်ပြီးတော့အလုတ်လုတ်တဲ့အခါမှာစေရနာထားပြီးတော့လုတ်တဲ့အတွက်ကြောင့်မို့ဝတ်တရားကြေပြွန်နေသူ့ရဲ့လုတ်တန်ဝန်လေးကြေပြွန်နေတဲ့အတွက်ကြောင့်3နှစ်တိအောင်မနေရပါဘူး။အဲ့ဒီမှာဘာမှမကြခင်မှာပဲတထေးကကျင့်နှက်ပြီးတော့သူ့ရဲ့ဝပန်းတယ်ပစိုးသူ့ဝတ်စုံလေးကိုပေးလိုက်အဲ့ဒီမှာဒီလောက်ထိအောင်ငါခက်ခက်ခဲခဲနဲ့သုံးနှစ်ကျွန်ခံပြီးတော့မှရခဲ့တယ်ဒီဝပန်းတယ်ကိုဒီတိုင်းဝတ်လို့မဖြစ်ဘူးငါရေမိုးချိုးမှပဲအဲ့ဒီမှာရေစိမ့်မှဆင်းပြီးတော့ရေမိုးချိုးနေတာအဲ့ဒီမှာရေချိုးနေတဲ့အချိန်စောစောကပြောတဲ့ဣဇေကဗုဒ္ဓရှင်မြတ်ကတက်ခဲ့သေးရဲ့ဒီပတ်ပြီးတော့ကြွသွားတော့လှမ်းပြီးမြင်လိုက်တဲ့ကဩဒီယဟန်တော်အဝတ်အထည်တွေသင်္ကန်းတော်တွေကိုတခုတည်းမြတ်တွေလူယူလိုက်လို့ ਨੇ တူတယ်ဆိုပြီးတော့ငါရဲ့ဝပန်းတွေလေးလူအောင်မှာပဲဆိုတရားပေါက်ပြီးတော့အဲ့ဒီမှာရှင်ပြန်ရတ်တော်မူပါဆိုပြီးတော့ရှောက်ထားပြီးတော့ပြည့်စင်ကဗုဒ္ဓရှင်မြတ်ရတ်တော်မူတဲ့နေရာကိုသွားမိမိရဲ့ဝပန်းတွေလေးအလေကနေတပိုင်းဖြတ်ပလိုက်တဝက်ကိုတော့မိမိဝတ်မယ်ပေါ့တဝက်ကိုတော့သင်္ကန်းဖြစ်နေလူမယ်ဆိုပြီးတော့အဲ့ဒီမှာရဟန်းတော်ရှင်မြတ်လေးကိုလူတန်းလိုက်တာလေအဲ့ဒီမှာလူတန်းလိုက်တဲ့အခါကလာကြတော့အဲ့ဒီပိစကဗုဒ္ဓရှင်မြတ်ကလည်းပဲဟိုးခြုံွယ်လေးကိုသွားသွားပြီးတော့မိမိရဲ့တစ်ခက်တစ်ရွက်တွေကိုအကုန်လုံးဖယ်ပြီးတော့တက္ကမလေးလူတန်းနဲ့အဲ့ဒီသင်္ကန်းလေးကိုအောက်ပိုင်းကနေပြီးတော့ခန္ဓာကိုယ်လေးပတ်အပေါ်ပိုင်းလောက်ကိုရနိုင်တဲ့ဟာလေးကိုအပေါ်ပိုင်းထီအောင်ဆွဲပြီးတော့ပခုံးပေါ်မှာတင်းတင်းပြီးတော့အဲ့ဒီမှာခြုံွယ်လေးကနေထွက်လာလိုက်တယ် အဲ့ဒီမှာဒီလူဒန်းနဲ့သင်္ကန်းလူဒန်းနဲ့တက္ကမရဲ့စိတ်ထဲမှာခါလဲကြီးကြီးလင်းလင်းဖြစ်ပြီးဝမ်းမြောက်ဝမ်းသာဩကြည်စမ်းပါအောင်မိမိလူဒန်းနဲ့ဝတ်ယုံလေးဝတ်လိုက်တာနဲ့တပြိုင်နက်တည်းကြီးညိုစရာကောင်းလိုက်တာအဲ့ဒီမှာကြီးညိုစရာကောင်းလိုက်တာဆိုပြီးစိတ်တွေဖြစ်ပြီးတော့တရားတရားတွေကပို့ပြီးအားကောင်းလာပြီးတော့ကဲလေငါ့အတွက်ချန်ထားတဲ့ဒီဝပန်းတဲ့တပိုင်းကိုပြည့်ပြည့်စုံစုံဖြစ်သွားအောင်အပေါ်ဝင်အပေါ်ကကိုယုံရင်အောက်ကခန်းဝင်ရင်ပြည့်စုံသွားအောင်သင်္ကန်းအစုံလိုက်ဖြစ်သွားအောင်ငါမဝတ်တော့ပါဘူးလူတန်းမယ်ဆိုပြီးတော့အဲ့ဒီမှာရှင်ပြည့်စီကဗုဒ္ဓရှင်မြတ်ကမိမိအတွက်ဝတ်ဖို့သုံးနှစ်တိုင်တိုင်ကြုံခံပြီးတော့မှရလာတဲ့ဝပန်းတယ်ဒါကြောင့်မို့အဲ့ဒီချိန်တုန်းကဝတ်တယ်အင်မတန်ရှားလို့သာရဟန်းတန်ဃာတော်ထံကနေပြီးတော့အဲ့ဒီမှာဝတ်ကိုလူယူခွာယူတဲ့သဘောပါပဲအဲ့ဒီမှာဝပန်းတယ်လေးလှူပြီးတော့သူစုတောင်းတာကတော့ဘုန်းကြီးတို့ရှင်းလျာဘုံအတိုင်းဘုံအတိုင်းမှာရုပ်ဆင်းအင်္ဂါအင်မတန်လှပ်ပါတယ်ဖြစ်ပါရစေ။အားလုံးသူ့ကိုမြင်ရတဲ့ယောက်ျားသားတွေဟာမနေနိုင်မထိုင်နိုင်စိတ်ထဲမှာဖြစ်လာအောင်ကိုပဲသူ့ရဲ့ရုပ်ဆင်းအင်္ဂါရဲ့ဆွဲဆောင်မှုရှိတဲ့အလှပရဲ့ပိုင်ရှင်ဖြစ်ပါရစေစုတောင်းတာ။အဲ့လိုစုတောင်းခဲ့တဲ့အတွက်ကြောင့်တရားပစ္စည်းကဗုဒ္ဓရှင်များကလည်းအစိတံပတ္တိတံတုံရှံခိပ္ပံမေဝသမိတ်စတုတောင်းတဲ့စုပြည့်စည်ရောတောင်းတဲ့စုနဲ့ပြည့်စည်ပြန်ဆိုပြီးတော့စုတောင်းလိုက်ပြည့်အဲလိုစုပေးလိုက်တဲ့အခါကျတော့အဲ့ဒီမှာကလေးမလေးလေးပဲဝမ်းမြောက်ဝမ်းသာတည်းဝပန်းတယ်လေးမဝင့်ရပေမဲ့အဲ့ဒီသင်္ကန်းလေးလူတန်းမိမိဝမ်းမဲ့သင်္ကန်းဝပန်းတယ်လေးကိုသင်္ကန်းဖြင့်လူတန်းလဲရတဲ့အတွက်ကြောင့်မို့အဲ့ဒီကုသူတွေကနေဘဝတိုင်းအဆက်ဆက်မှာအကျိုးပေးသွားလိုက်တာဖြစ်နေရဘဝတိုင်းမှာလည်းပဲချမ်းသာပြည့်စုံရည်စင်တင့်နေတဲ့ပုဂ္ဂိုလ်ဖြစ်နေနောက်ဆုံးဩမာဒာနီဘဝရောက်တဲ့အခါကျတော့လည်းပြောစရာကိုမရှိတော့အောင်ပေါ့အဲ့ဒီကနေပြီးတော့နောက်ဆုံးပပဝီရီဖြစ်သွားတဲ့အခါကလည်းကြတော့ဟောရဟန္တာထီထီမထီအောင်ဖြစ်သွားတာပဲလေသူရဲ့ကုသိုလ်တွေကအစဉ်စဉ်ကျိုးပေးသွားတယ်အခုလည်းပဲရွှေသင်္ကန်းနေကတ္တပူဇော်ကြတဲ့ဓမ္မစကုမိသားစုများကိုဇော်မင်းတို့ဒေါက်တာအောင်မျိုးမင်းတို့မိသားစုများအားလုံးဟာလည်းပဲအဲ့ဒီလိုပါပဲကုသိုလ်ရှင်များဘုရားလူရှင်များဟာမိမိတို့ဘုရားလေးကိုချီးညိုလဲရတာဟိုတုန်းကနဲ့မတူဘဲနဲ့စိတ်ထဲမှာကြီးကြီးလင်းလင်းဖြစ်ပြီးတရားတရားတွေထူးထူးပွားပြီးတော့လာမှလည်းဖြစ်ပါလေကုသိုလ်တွေလည်းအများကြီးတိုးပွားလာမှဖြစ်ပါဒါကတော့ကုသိုလ်နဲ့ပတ်သက်ပြီးတော့ပြောရတော့နောက်ပြီးတော့ဘုန်းကြီးတို့ယောဂီများကိုတော့ဘုန်းကြီးတို့တရားစခန်းအောင်ပွဲနေတိုင်းအောင်ပွဲရောက်တိုင်းရောက်တိုင်းကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးပေးခဲ့တဲ့ဩဝါဒလေး၃ခုကိုပဲဘုန်းကြီးကထပ်ဆင့်ပြီးတော့ဒီဩဝါဒ၃ခုလေးကိုပဲထပ်ဆင့်ပြီးတော့ပေးလိုက်ဖို့ပါမယ်ကျင်းတော်ရှင်မာဇီဆရာတော်ဘုရားကြီးဟာမြန်မာနိုင်ငံမှာဒီလိုတရားစခန်းတွေနေနေတွေမှာရှိတဲ့အခါမှာဆရာတော်ဘုရားကြီးကတခါတရံအဖွင့်ပွဲမှာကြွပြီးတော့ဟောကြားပေးတာရှိပါတယ်တရက်အဲလိုအဖွင့်ပွဲမှာမကြွနိုင်တဲ့အခါမျိုးဆိုရင်ဆရာတော်ဘုရားကြီးကပိတ်သိမ်းပွဲပေါ်လေခုလိုအောင်ပွဲနေ့မှာဆရာတော်ဘုရားကြီးကြွပါတယ်အဲဒီဆရာတော်ဘုရားကြီးကြွတိုင်းကြွတိုင်းဘုန်းကြီးကနောက်တော်ဘာကပါရတာဆိုတော့ဆရာတော်ဘုရားကြီးဟာအဲ့ဒီစကန်းအောင်ပွဲရောက်တိုင်းရောက်တိုင်းအောင်ပွဲတိုင်းအောင်ပွဲတိုင်းကိုတပည့်တရားအထုတ်ကြတဲ့ယောဂီသူတော်စင်တွေကိုဗန်ဩဝါဒပေးတယ်လေဆိုတော့အဘယ်ဘေးငြိမ်းခွင့်ညာအဆင့်အသင့်ရောက်ပါစေဆိုတဲ့ဒီဩဝါဒလေးတစ်ချက်ကိုပေးပါလေဘယ်ဘေးငြိမ်းခွင့်ညာအဆင့်ဆိုတာကဘုန်းကြီးတနေ့ကဟောခဲ့တဲ့သောတ္တပတ္တိမညာဘုံညာအဆင့်အဲ့ဒီသောတပတ္တိမညာပူညာအဆင့်ကိုရပြီဆိုရင်အပေဘေးကလုံးဝလွမြောက်သွားပြီအပေဘေးငြိမ့်သွားပြီဒါကြောင့်မို့အားလုံးတရားစခန်းဝင်ယူကြတဲ့ယောဂီသူတော်စင်များဒီ10ရက်လောက်လေးနဲ့ဂျင်းနဲ့အာရမနေနဲ့9ရက်လောက်နဲ့9ရက်လောက်နဲ့အာရဂျင်းနဲ့မနေနဲ့ဆက်လက်ပြီးတော့ကြိုးစားအထုတ်ရင်အပေဘေးငြိမ့်နဲ့အဲ့ဒီညာအဆင့်တန်းရောက်အောင်ကြိုးစားအထုတ်ကြလို့ဆရာတော်ဘုရားကြီးကဩဝါဒပေးပါတယ်အဲ့ဒီဩဝါဒဆောင်ပုဒ်လေးကိုဆိုကြရအောင်အပေဘေးငြိမ့်ခွင့်ညာအဆင့
်
အသင့်ရောက်ပါစေ
အ
ပေဘေးငြိမ့်ခွင
့
်ညာအဆင့
်
အသင့်ရောက်ပါစေဆိုလိုက်ပါအေးနံပါတ်1ဩဝါဒလေးကအပေဘေးငြိမ့်နဲ့ ညာဆင့်ရောက်အောင်ကြိုးစားအထုတ်ပါနဲ့ဘယ်လိုအထုတ်ရမှာလဲဆိုတော့ဘာမှခက်ခဲမရှိဘူး၆ဒွါရကပေါ်သမျှပေါ့မျက်စိနာနာလျာကိုစိတ်ဆိုတဲ့အဲ့ဒီ၆ဒွါရကပေါ်သမျှအာယုန်တိုင်းကိုတတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်အောင်ရှုမှတ်သွားရင်ဝိပဿနာဉာဏ်ဤဆင့်ဆင့်ဖြစ်ပြီးတော့သောတာပတိမေညာပူညာဆက်ရောက်သောတာပန်ဖြစ်ပြီးဆိုရင်ကတော့ဖြင့်အဲ့ဒီပုဂ္ဂိုလ်ကပေပေးငိမ့်နဲ့ဉာဏ်ဆင့်ရောက်ပြီအဲ့ဒီတော့မြတ်စွာဘုရားသာသနာတော်တွင်မှလူဖြစ်နေရတဲ့ပုဂ္ဂိုလ်တွေဆိုတော့အပေပေးငိမ့်လောက်တဲ့ဉာဏ်ဆင့်လောက်နဲ့ကျင့်နှံ့အားရမနေနဲ့ဆင်းရဲငိမ့်နဲ့ဉာဏ်ဆင့်ရောက်အောင်လေကြိုးစားပါဦးနဲ့ဆင်းရဲငိမ့်နဲ့ဉာဏ်ဆင့်ဆိုတာကအရဟတမေညာပူညာကိုပြောတာဘာညာကိုပြောတာလဲဟေးအရဟတမေညာပူညာကိုရပြီဆိုရင်တော့ဆင်းရဲအလုံးငိမ့်ပြီအဲ့ဒီယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်ဟာနောက်ဘဝခန္ဓာရပါဦးမလားမရပါဘူးဘဝခန္ဓာမရတော့တဲ့အတွက်ကြောင့်မို့ဦးဆင်းရဲတွေနာဆင်းရဲတွေတေဆင်းရဲတွေကြုံတွေ့ပါဦးမလားလုံးဝကိုမတွေ့တော့ဆင်းရဲအလုံးဟာငိမ့်ပြီဒါကြောင့်မို့အပေပေးဆင်းပေပေးငိမ့်လောက်တဲ့ညာဆင်းလောက်လဲ့နဲ့လောက်ကလေးနဲ့ခြေနဲ့အားရမနေကြဘဲနဲ့ဆင်းရဲအလုံးငိမ့်နိုင်တဲ့ညာဆင့်အရတမညာပူညာအဆင့်ရောက်အောင်ဆက်လက်ပြီးတော့ကြိုးစားအားထုတ်ပါလို့ဆရာတော်ဘုရားကြီးကဩဝါဒပေးပါလေ။အဲ့ဒီဩဝါဒဆောင်ပုဒ်လေးကိုဆိုကြရအောင်။ထိုညာဖြင့်လေ။ထိုညာဖြင့်လေ။မတော်ပဲ။မတော်ပဲ။ဆင်းရဲငြိမ့်ပါစေ။ဆင်းရဲငြိမ့်ပါစေ။ထိုညာဖြင့်လေ။ထိုညာဖြင့်လေ။မတော်ပဲ။မတော်ပဲ။ဆင်းရဲငြိမ့်ပါစေ။သူတို့ညာဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေတို့ညာဖြင့်လဲမတော်ပဲဆင်းရဲငြိမ့်ပါစေ
အပင်လွတ်လောက်တဲ့ညာရောက်ညာလောက်ရယုံလေးနဲ့လည်းပဲမိမိကိုယ်ကိုမိမိခြေနှံ့အားရပြီးတော့မနေနဲ့လေဆက်လက်ပြီးတော့အထက်ထက်ညာနေရအောင်ဆက်ပြီးတော့ကြိုးစားပါနဲ့ဒီတော့အထက်ထက်ညာနေရအောင်ဆက်ကြိုးစားတော့လေဘယ်လိုအဆင့်နေတက်ရမလဲဆိုတော့အထူးအဆင့်တက်စရာမလိုပါဘူးဒီခန္ဓာ၅ပါးယုံနာ၅ပါးဒါပဲပြန်ရှုရတာပါပဲအဲ့ဒီရှုတဲ့အခါမှာဥရိယဘုရားညာအဆင့်ကနေပြီးတော့ရှုသွားရုံပဲတက်တဲ့ညာနေအဲ့ဒီညာနေကိုရဖို့အတွက်လည်းပဲဒီဥရိယဘုရားညာအဆင့်ကနေပြီးတော့၆ဒွါရကဘောဓမြတ်အာယုန်တိုင်းကိုမလွတ်အောင်ပဲတတိဥစည်းတဲ့စိတ်ကလေးနဲ့ရှုသွားရှုသားလို့သူဟာသူဝိပဿနာဉာဏ်ဤအစဉ်စဉ်ပြည့်စုံပြီဆိုရင်တဂရဂံမိမဉာဏ်ပူဉာဏ်ဆက်ရောက်တဂရဂံဖြင့်အဲဒီမှာတဂရဂံမိမမှာပယ်ရမယ်ကိလေသာတွေပယ်ရမယ်အာရီပယ်အဲဒီကနေဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ဥရိယဘုရားဉာဏ်အစဉ်ကနေပြီးတော့သူကဉာဏ်သောတပတ္တိမဉာဏ်ရဖို့အတွက်ကတော့ဖြင့်ရှုရအစကနေစရှုနာယုတ်တိကြောင်းကျိုးတိအဲဒီကနေဆက်ပြီးရှုသွားလို့ပုရိယဗျာညာအဲ့ဒီကနေအစဉ်စဉ်တက်သွားလို့သောတပတ္တိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်လို့သောတပန်ဖြစ်ပြီးတဲ့ပုဂ္ဂိုလ်အရိယာဖြစ်ပြီးတဲ့ပုဂ္ဂိုလ်ကအထက်ညာရဖို့အတွက်ဆက်ပြီးအားထုတ်ရင်ဥရိယဗျာညာကပဲပြန်စတယ်အဲ့ဒီမှာညာနေကြသွားတာမဟုတ်ဘူးဆက်ပြီးတော့အားထုတ်မဲ့ပုဂ္ဂိုလ်ကဒီဥရိယဗျာညာပဲပြန်ပြီးစတယ်အဲ့ဒီကနေဆက်ပြီးအားထုတ်ရင်ညာနေအစဉ်စဉ်တက်ပြီးတော့တဂရဂံမိမဉ္ဇဉ်ပူဉ္ဇဉ်ဆက်ရောက်တဂရဂံဖြစ်အဲ့ဒီကဆက်ပြီးတော့ထင်ညာတက်ဖို့အတွက်အားထုတ်ရင်နောက်တစ်ခါဥရိယဘုရားညံပြန်ဆင်းအဲ့ဒီကနေပြီးတော့ဆက်ပြီးအားထုတ်သွားလို့ရှိရင်ဟောဝိပဿနာဉာဏ်ဤအားပြည့်တဲ့အခါကျတော့အနာဂံမိမဉာဏ်ပူဉာဏ်ဆက်ရောက်အနာဂံဖြစ်အနာဂံကနေပြီးတော့ထင်ညာဖြစ်တဲ့အရတမဉာဏ်ရဖို့အတွက်အားထုတ်မယ်ဆိုရင်လည်းပြန်ဆင်းဥရိယဘုရားညံအဲ့ဒီကနေပြီးတော့ဆက်ပြီးအားထုတ်လို့ရှိရင်ဝိပဿနာဉာဏ်ဤအစဉ်စဉ်တက်နောက်ဆုံးအရတမဉာဏ်ပူဉာဏ်ဆက်ရောက်ပြီးတော့ကိလေသာအသောကုန်ခံရဟန္တာဖြစ်ယန္နာဖြစ်သွားပြီဆိုရင်ဆင်းရဲအလုံးအကုန်လုံးငြိမ့်ပြီ။ဘာဆင်းရဲမှမလာတော့ဘူးကိလေသာဝကာမဝဝိပါကဝဘာဝဆင်းရဲမှမလာတော့ဘူး။လွတ်မြောက်မှုဒုက္ခဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာအဲ့ဒီမှာရသွားပြီ။သို့တော်လည်းပဲမိမိတို့မှာအဲ့ဒီလောက်ထိအောင်ပါရမီကလည်းမပြည့်စုံသေးဘူး။ပါရမီမပြည့်စုံသေးလို့ဆင်းရဲငြိမ့်လောက်တဲ့ဒီဉာဏ်အဆင့်ကိုမရောက်သေးရင်လည်းပဲဒေါသစိတ်ကြမ်းကြီးကိုပယ်နိုင်တဲ့ဉာဏ်အဆင့်ရောက်အောင်အထုပံစိတ်ကြမ်းဒေါသကိုပယ်နိုင်တဲ့ဉာဏ်အဆင့်ဆိုတာအနာဂါမိမဉ္ဇဉ်ပူဉ္ဇဉ်ခေါ်တယ် ပဉ္စံခေါ်တယ်အနာဂံဖြစ်တဲ့ပုဂ္ဂိုလ်ဟာဒေါသစိတ်ချမ်းလုံးဝမရှိတော့ဘူးသူမှဒေါသဆိုတာအကုန်လုံးပယ်ပြီးသားဘလောက်ပဲစိတ်ဆိုးအောင်လို့လို့ဘလောက်ပဲဒေါသထွက်အောင်လို့လို့ဒီပုဂ္ဂိုလ်မှာဒေါသတွေမရှိတော့စိတ်ချမ်းဒေါသတွေကျွေးမဲ့ပယ်သွားမယ်အဲ့ဒီညာအဆင့်ရောက်အောင်အားထုတ်တယ်အဲ့ဒီညာအဆင့်ရောက်အောင်အားထုတ်တယ်အနာဂမ်မိမညာပူညာရပြီဆိုရင်တော့စိတ်ကြံတော်သားကြီးပဲနိုင်ပြီ။အားကြောင့်လဲဆိုတော့ကျေးဇူးတော်ရှင်မစီဆရာတော်ဘုရားကြီးကလောဘနဲ့ဒေါသလောဘဖြစ်နေတာကလူမသိဘူးတဲ့အတွင်းကနေဖြစ်နေတာလောဘဖြစ်တာလူချင်းစိတ်တွေဖြစ်ဒေါသဖြစ်ပြီဆိုရင်လူသိပြီလူသိပြီတဲ့မိမိရဲ့ဒီမှာမျက်နှာအနေထားအကုန်လုံးကကိုပဲနီရဲလာတယ်ညူမဲလာတယ်နှစ်ဘူးကျော်တွေထောင်းလာတယ်တင်းလာတယ်မျက်လုံးတွေနီးလာတယ်ရဲလာတယ်စသည်ဒါလူသိသွားပြီအဲ့ဒီကနေပြီးတော့ဟောနှုတ်ကလည်းပဲမပြောသင့်မပြောတတ်တဲ့ဓာတ်ကြီးကြံထန်တာတွေထွက်လာပြီအဲ့ဒီကနေပြီးတော့မထိန်သိမ့်နိုင်သေးဘူးဆိုရင်လည်းပဲဟောကိုမူရာကိုလက်ဒီပါပန်းလာပြီဆိုရင်နောက်ဆုံးမဖြစ်တဲ့မဖြစ်တတ်တဲ့အပြစ်ဒဏ်နေမင်းပြစ်မင်းဒဏ်နေထီအောင်မခံရဘူးလားဒါရင်လားဆိုတော့နောက်တမလွန်ဘဝမှာလည်းမိမိပြုထားတဲ့အကုသိုလ်ကံကြောင့်မကောင်းကျိုးတွေမခံရဘူးလားများခံရမှာပဲအဲ့ဒါဒေါသကိုပယ်နိုင်လို့လားမပယ်နိုင်လို့လားမပယ်နိုင်လို့နောက်ပြီးတော့တရားသမားတွေအထူးအဖြင့်တရားပြနေတဲ့ကမ္မဋ္ဌာန်းဆရာတွေအေးမကြည့်ဘူးလားကမ္မဋ္ဌာန်းဆရာတပါးဟာဒေါသသိကြီးနေတယ်ဆိုရင်ဘုန်းကြီးတို့ယောဂီများဒီပုဂ္ဂိုလ်ကိုယ်တိုင်ပေါ့လောဘဒေါသကင်းကြောင်တရားတွေပြနေပေမဲ့သူဟာလောဘဒေါသတွေမပယ်နိုင်သေးဘူးဆိုတာမထင်ရှားဘူးလားဖြစ်ထင်ရှားတာတမ္မယဟန်တပါးဒေါသကြီးနေတာကကြည့်လို့ရှုလို့နားထောင်လို့ကောင်းသေးတယ်ဟဲ့ကမ္မဋ္ဌာန်းဆရာဒေါသကြီးပြီဆိုရင်ကြည့်လို့လည်းမကောင်းဘူးရှုလို့လည်းမကောင်းကြားလို့လည်းမြင်ရတာကအဆင်မပြေတော့အဲ့တော့သူရင်သိက္ခာဂုံသိက္ခာတွေပျက်စီးတယ်လားဆိုတော့မဟုတ်ပါဘူးသူရဲ့တရားတွေရောဂုံသိက္ခာမပျက်စီးဘူးလားညာသူတရားတွေဟာသူကိုယ်တိုင်တောင်မှတရားတွေကိုမကျင့်နိုင်သေးဘူးသူကိုယ်တိုင်တောင်မှပေါ့မြောက်အောင်မလုပ်နိုင်သေးတာငါတို့ကိုလာပေးနေလို့ဘာထူးမှလဲဆိုတာမျိုးဖြစ်သွားပြီဒါကြောင့်ကမ္မထမ်းဆရာမှာဒေါသကြီးလုံးဝအနာဂမ်မိဉဏ်နဲ့မပယ်နိုင်သေးတောင်မှရှုမှတ်မှုနဲ့ပယ်ရတယ်ဘာနဲ့ပယ်ရလဲရှုမှတ်မှုနဲ့ပဲရမိမိရဲ့ဒေါသလေးဖြစ်လာရင်ဒေါသဖြစ်ဖြစ်တယ်ဖြစ်တယ်မှတ်စိတ်ဆိုးရင်စိတ်ဆိုးတယ်မှတ်စိတ်ငြိမ်စိတ်ငြိမ်တယ်မှတ်ဒါလေးပြန်ရှုလိုက်ရင်တတိလေးကလိုက်တာနဲ့သူ့ဟာသူတတိကွင်းလာတာနဲ့တပြန်နဲ့တည်းသူ့ဟာသူပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်နဲ့ဒေါသစိတ်တွေခါလဲပြည့်ပြည့်ပြတ်သွားတကယ်လို့ရှုမှတ်မှုနဲ့ထိအောင်နိုင်နိုင်နင်းနင်းကိုမပဲနိုင်သေးဘူးဆိုရင်လည်းပဲရှင်ကျင်ပြီးတော့ပဲပါဘယ်လိုပဲရမှာလဲဩငါဟာသူတော်ဘာကိုတရားတွေပြတတ်နေတရားတွေဟောပြောနေငါယဟန်တပါဖြစ်ပြီးတော့ဒီဒေါသတွေမထိန်သိမ့်နိုင်လို့ရှိရင်မသင့်တော်ပါလားကိုဟာကိုဆင်ကျင်ပြီးတော့ပဲတရားအားထုတ်နေတဲ့ယောဂီများလည်းဒီတိုင်းပဲလေတရားတွေလိုင်းပြီးတော့အားထုတ်ဘယ်ဝါဆယ်စကန်းဆိုရင်လည်းအားထုတ်ခုနှစ်ရက်စကန်းဆိုလည်းအားထုတ်ငါးရက်စကန်းဆိုလည်းအားထုတ်တရားတွေလိုင်းအားထုတ်ဟိုဆရာတော်စီလိုင်းအားထုတ်ဒီဆရာတော်စီလိုင်းအားထုတ်အားထုတ်ဒါပေမဲ့တရားအားထုတ်ပြီးတော့လိုက်တာတရားအားထုတ်နေတာပြန်လာပြီဆိုရင်စိတ်ကမထေဘူးဟိုလူဟိုဟာတွေလုံမထမ်းရကောင်းလားဒီဟာလုံမထမ်းရကောင်းလားဟင်ငါမရှိရင်ဒီလူကြီးတွေပဲဆိုပြီးတော့အဲ့ဒီလူကြီးတရားတိုက်ကတရားရိပ်တာပြန်လာပြီးတော့အဲ့လိုဒေါသတွေမထိနိုင်မသိနိုင်ဘူးဆိုရင်တော့ပြန်လာတာနဲ့အိမ်ကပုဂ္ဂိုလ်တွေကကောင်းရမ်းတော့မှာဘာမှသူတရားမရခဲ့သေးဘူးဆိုတာကောင်းရမ်းမှာပဲဘာမှသူတရားမပြည့်စုံသေးဘူးဆိုတာသူကိုယ်သူဘာမှမထိသိနိုင်သေးဘူးလေဘာမှမထိသိနိုင်သေးဘူးဒါကြောင့်မို့တရားသမားတရားလိုက်စားနေတဲ့ပုဂ္ဂိုလ်တွေဟာလည်းပဲတကယ်လို့မိမိမှာအဲ့ဒီဒေါသစိတ်ချမ်းကိုပယ်နိုင်လောက်တဲ့ဉာဏ်အဆင့်မရောက်သေးရင်တောင်မှရှုမှတ်မှုလေးနဲ့ပယ်ပါဗာနဲ့ပယ်ရမှာလေအေးစိတ်ဆိုးလာရင်စိတ်ဆိုးတာလေးစိတ်ထွက်ရင်စိတ်ထွက်တာလေးဒေါသထွက်ရင်ဒေါသထွက်တာလေးဒါလေးကိုကိုယ့်ဟာကိုယ်ပယ်လိုက်ပါရှုမှတ်ပြီးတော့ပယ်လိုက်ပါသူ့ဟာသူလွန်မြောက်သွားပါလိမ့်မယ်တကယ်လို့အဲ့ဒီလိုနိုင်နေနေနေမရှုမှတ်နိုင်သေးဘူးဆိုရင်လည်းပဲစင်ကျင်ပြီးတော့ပယ်ပါဟောကြည်စမ်းမိမိမရှိတဲ့အခါကျတော့သူတို့ လှုပ်ခြင်းတလို့လှုပ်နေခြင်းတလို့နေကြတာကိုဒါပေမဲ့လူလည်းပဲကိုယ်ကလည်းပဲတရားလှုပ်တရားထုတ်နေတာဆိုတော့သူတို့ကိုယ်လည်းပဲအမြဲတမ်းကြည်ပြီးတော့မပြောနိုင်မဆိုနိုင်ငယ်ဘူးလေအဲ့ဒီတော့နေပစီတော့ကိုယ်ကမှမှားမထားခဲ့မိပဲကိုယ်ကမှပြောမထားခဲ့မိပဲအဲ့တော့ကိုယ့်ဟာကိုယ်ဆင်ញင်ပေါ့နောက်ပြီးတော့ကိုယ်ဟာတရားတွေအားထုတ်လာခဲ့တယ်တရားလှုပ်တရားထုတ်ပြီးတော့ဒီလိုပဲဒေါသတွေနည်းနည်းလေးဆင်ញင်ပြီးတော့မှကိုယ့်ကိုယ်ကိုမထိန်သိမ့်နိုင်ရင်မိမိကိုယ်လည်းမိမိလည်းဂုံသိက္ခာပြစ်တယ်လို့မိမိအားထုတ်ခဲ့တဲ့တရားလည်းဂုံသိက္ခာမကြဘူးလားဗျာဒါကြောင့်မို့တရားလိုက်စားနေတဲ့ပုဂ္ဂိုလ်များလည်းပဲအဲ့ဒီဒေါသဆိုတဲ့စိတ်ကြမ်းကြီးကိုရှုမှတ်မှုနဲ့ဖြစ်စေဆင်ញင်ပြီးတော့ဖြစ်စေပယ်ဖို့မလိုဘူးလားပြန်နိုင်ရောမချမ်းသာဘူးလားသိချမ်းသာတာပဲနောက်ပြီးတော့ဒီလိုတရားစကံပွဲတွေကျင့်ပါတဲ့ဥဆောင်အဖွဲ့အစည်းတွေပေါ့ဘာသာရေးဖွဲ့အစည်းတွေရှိပါတယ်ဘာသာရေးဖွဲ့အစည်းတွေဖွဲ့စည်းကြတဲ့ပုဂ္ဂိုလ်တွေလည်းအားလုံးဟာဒီဒေါသစေချမ်းကိုပယ်နိုင်ကြရင်အကောင်းဆုံးပါအဲ့လိုဒီစေချမ်းဒေါသမပယ်နိုင်လို့ရှိရင်ဒုဦးနဲ့ဒုဦးဘာသာရေးတွေဆောင်ရွက်နေကြပြီးကုသိုလ်ရတဲ့အလုပ်တွေလုပ်ပြီးတော့ကုသိုလ်ကနေအကုသိုလ်တွေဖြစ်ကုန်ကြ။ဘာတွေဖြစ်ကုန်ကြလဲ။အကုသိုလ်တွေဖြစ်ကုန်ကြတယ်။ဒီခါလဲဆွေးနွေးကြဆွေးနွေးရင်းကနေပြီးတော့ဒီခါလဲဟာမကျေနပ်ကြပါလာတဲ့ဒီခါစာအုပ်ဖိုင်တွေကောက်ပြင့်။ဘုန်းကြီးအင်္ဂလန်မှာရောက်တော့အင်္ဂလန်မှာဘုန်းကြီးရောက်ပြီး၃ရက်လောက်နေတော့အဲ့ဒီရဲ့ transcript တွေပေါ့လေ။ကျောင်းတန်းရဲ့ transcript တွေဆွေးနွေးပွဲတဲ့ဆွေးနွေးပွဲလည်းများပါဘူးလူလေး3ယောက်လား4ယောက်လား3 4ယောက်ဘုန်းကြီးရဲ့ဒီဘက်ခန်းထဲကဟိုဘက်ခန်းထဲမှာဆွေးနွေးနေကြတာဟာဝုန်းတိုင်းနဲ့ဆူညံနေတာပဲအဲဆူညံပြီးတော့တခါလဲသူတို့ရဲ့ဒီပါလာတဲ့ဇာုပ်ဖိုင်နေတဲ့တခါလဲကြံကိုချရိုက်ရိုက်ပြီးတော့တခါလဲသူအမှုဆောင်ကနေထွက်မဲပါမဲဆိုပြီးတော့တခါတကားပေါက်ကြီးဖွင့်ပြီးထွက်သွားဆူညံနောက်ကလူကလိုက်ဆွဲလူကဆွဲဒါဘာသာရေးဆွေးနွေးနေတာလေဘာသာရေးဆွေးနွေးနေကြတာအဲဒါကြောင့်မို့ဒီဘာသာရေးတွေကိုဦးစီးဦးဆောင်ခေါင်းဆောင်ပြီးတော့ဆောင်ရွက်ကြတဲ့အဖွဲ့အစည်းဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲဒီဒေါသစိတ်ကြမ်းလေးကိုပယ်နိုင်ဖို့မလိုဘူးလားဗျာပယ်နိုင်ဖို့ဆိုတာလည်းပဲဒီလိုအနာဂတ်မိညာပူညာဆင့်တီအောင်ကိုမရောက်သေးလို့ပါရမီမပြည့်စုံသေးလို့အဲ့ဒီလိုအဲ့ဒီမဲနဲ့မပယ်နိုင်ရင်တောင်မှဘုန်းကြီးစောစောကပြောတယ်ရှုမှတ်မှုလေးနဲ့ပယ်ဖို့ရှုမှတ်မှုလေးနဲ့မှမပဲနိုင်ဘူးဆိုရင်လည်းပဲဆင်ခြင်ပြီးတော့ငါဘာသာရေးလုပ်ငန်းတွေဦးစီးကောင်းဆောင်လုပ်နေတဲ့ပုဂ္ဂိုလ်တွေငါဒီဒေါသတွေကိုတော့ဖြင့်ရှေ့တန်းတင်ပြီးတော့ပြောလို့ဆိုလို့မကောင်းဘူးအဲတော့သ í ခံမှုနဲ့မေတ္တာနဲ့ပဲဆွေးနွေးမှဖြစ်မယ်အဲ့လိုစိတ်တထားပြီးတော့ဆွေးနွေးနိုင်သွားရင်မချမ်းသာဘူးလားဗျာဒါကြောင့်ယေရှုရှင်မာသီဆရာတော်ဘုရားကြီးကဖြစ်ပေါ်လာ냐စိတ်ကြမ်းများပယ်ရှားနိုင်ပါစေဆိုပြီးတော့ဒီနောက်ဆုံးဩဝါဒလေးပေးပါတယ်ဒါလေးဆိုကြရအောင်ဖြစ်ပေါ်လာ냐စိတ်ကြမ်းများပယ်ရှားနိုင်ပါစေဖြစ်ပေါ်လာ냐စိတ်ကြမ်းများပယ်ရှားနိုင်ပါစေဆိုပါကဲဒီစိတ်ကြမ်းနေတာပယ်ရှားနိုင်ရင်အထိုင်လျောက်တော့စိတ်ရဲ့အေးချမ်းမှုတွေမရနိုင်ဘူးလားရနိုင်တယ်ဟောဒီစိတ်ကြမ်းကြီးကမိသားစုတွေမှာဆိုရင်လည်းမိသားစုတွေဒီစိတ်ကြမ်းကြီးဝင်လာပြီဆိုရင်မိသားစုတစုလုံးမချမ်းသာအောင်ကိုရင်မဟုတ်ဘူးအဲ့ဒီမှာဘေးကပုဂ္ဂိုလ်တွေဟိုကိုယ့်ကိုမိခိုးနေတဲ့တားငယ်သမီးငယ်လေးတွေဒီမိဘနှစ်ပါးရဲ့ဒီကနေ့ပေါက်ကွဲပြီးတော့ဇူညံပြီးတော့ဒေါသတွေဖြစ်နေကြတာကြည့်လိုက်ရရောကလေးတွေပါဘယ်ကြောင်ကတ်လူကတ်ရမှမသိဘူးစိတ်ဆင်းရဒါဒီဒေါသစိတ်ကြမ်းကြီးဟာဘယ်သူမှလက်ခံထားဖို့မတင်ဘူးဒါကြောင့်စွန့်နိုင်တယ်များဒီစိတ်ကြမ်းကြီးကိုအ ਨੇ စုံအောက်ထည့်ဆင်ခြင်ပြီးတော့ပယ်နိုင်ရင်မကောင်းဘူးလားများဒါကြောင့်ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးရဲ့ဩဝါဒ၃ချက်နံပါတ်၁ကပယ်ပေးငြိမ့်တဲ့ဉာဏ်ဆင်းရောက်အောင်ကြိုးစားကြပါအဲ့ဒီလောက်နဲ့ကိုဟာမကျေနပ်ဖြစ်နေဘုရားသာသနာတော်နဲ့တွေ့လူဖြစ်ကိုရလို့ဆက်လက်ပြီးကြိုးစားရင်လည်းပဲအထက်ထက်ဉာဏ်နေရနိုင်တဲ့ခေတ်ကကြီးဂျုံနေတဲ့အခါကျတော့ဒီလောက်နဲ့ရက်ဆိုင်မနေဘဲနဲ့ဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ရောက်အောင်လည်းပဲဆက်ပြီးကြိုးစားကြပါအဲ့လိုဆင်းရဲငြိမ်းတဲ့ဉာဏ်ဆင့်ကြည့်အောင် ကိုယ်မှာကြိုးစားအားထုတ်ပေမဲ့ဘာလို့မရှိလို့မပြည့်စုံလို့မရခဲ့ရင်လည်းပဲဒေါသစိတ်ချမ်းကြီးကိုပယ်နိုင်တဲ့ဉာဏ်ဆင့်ရအောင်အားထုတ်ပါအဲ့ဒီဉာဏ်ဆင့်မှမိမိတို့လည်းပဲပါရမီမပြည့်စုံသေးလို့မရသေးရင်ရှုမှတ်မှုနဲ့စိတ်ချမ်းဒေါသကိုပယ်ပါတကယ်လို့ရှုမှတ်မှုနဲ့မှမပယ်နိုင်ဘူးဆိုရင်ဆင်ခြင်ပြီးတော့ပယ်ပါဒီဩဝါဒတရားတော်တွေအတိုင်းလိုက်နာကျင့်သုံးခြင်းအပြင်မိမိတို့ရဲ့ကိုယ်စိတ်တရားလက်တွေ့အပြင်ငြိမ်အေးမှုတွေရပြီးတော့ဆက်လက်ပြီးတော့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးသွားခြင်းအပြင်မိမိတို့အလိုရှိအပ်သောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဘူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း